အဲ့လိုအမေရိကန်နိုင်ငံဈာရေးဆိုင်ရာမူဝါဒတွေနဲ့ပတ်သက်လို့ပြောစင်မှာမြန်မာနိုင်ငံရဲ့အပြောင်းလဲဟာအမေရိကန်ပြည်ထောင်စုရဲ့တန်တမာရေးကြိုးပမ်းမှုရလဒ်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့သမ္မတအိုဘားမားမနေ့တုန်းက West Point စစ်တပ်ကတူမှပြောသွားခဲ့တဲ့အပေါ်မြန်မာနိုင်ငံရဲ့အတိုင်းဝန်ချာမှာတော့အမြင်ကွဲပြားနေကြပါတယ်အမေရိကန်ရဲ့တန်တမာရေးအရာထိတွေ့ဆက်ဆံမှုတွေနဲ့တစ်ချိန်တည်းမှာအရေးယူတန်ခတ်ပိတ်ဆို့မှုတွေဆက်လက်ချမှတ်ထားတဲ့အပေါ်ဘဝင်မကျသူတွေရှိသလိုအမေရိကန်ရဲ့တွန်းအားတစ်ခုတည်းတသက်မဟုတ်ဘူးလို့မြင်တဲ့သူတွေလည်းရှိကြပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားရဲ့မှတ်ချက်အပေါ်မြန်မာနိုင်ငံရဲ့အတိုင်းဝိုင်းအတွင်းဘလို့ရှုမြင်ချက်တွေရှိနေသလဲဆိုတာကိုတော့ရန်ကုန်မြို့ကနေ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စု West Point စစ်တပ်ကတို့မှမနေ့တုန်းကသမ္မတအိုဘားမားကအမေရိကန်ဆွေးရရဲ့နိုင်ငံတိုင်းမူဝါဒအောင်မြင်မှုတာကအနေနဲ့မြန်မာနိုင်ငံဥပမာပေးပြောဆိုခြင်းတယ်လို့ပြောခဲ့တဲ့အပေါ်မှာပြည်သူ့တော်နိုင်ငံတကာစတဲ့ Committee ဥက္ကဋ္ဌဦးလာမြင့်ကသဘောတူပါတယ်။ဒါပေမဲ့လည်းမကြသေးခင်အချိန်အထိမြန်မာနိုင်ငံပေါ်ပိတ်ဆို့တံခတ်မှုတချို့ဆက်လက်တည်တန်းတိုးခဲ့တဲ့အမေရိကန်ရဲ့မူဝါဒတွေမှာဝိဝါဒကွဲပြားမှုတွေရှိနေတယ်လို့လည်းသူကမြင်ပါတယ်
။ကြိုးစားရမယ့်အနေထားပါဗျာနော်။ဟုတ်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့နိုင်ငံနဲ့ပြည်သူတွေအတွက်ကိုကျွန်တော်တို့ကနိုင်ငံရေးပြည်ဝင်ပြောင်းလဲမှုစီးပွားရေးပြည်ဝင်ပြောင်းလဲမှုအဲဒီလုတ်တာကိုနိုင်ငံကအတိုင်းဝန်းနဲ့ချူဆူကြတယ်သူတို့အမေရိကန်ပြည်တော်စုအနေနဲ့ဟာတကယ်ထိတ်တန့်နိုင်ငံကြီးတဲ့နိုင်ငံရဲ့နေပြီးတော့ဒီလိုအလားချူဆူပြီးတော့ကျွန်တော်တို့အတိမပြည့်တဲ့ဆိုကျွန်တော်ဝန်သားစရာကောင်းပါတယ်ဆိုတော့လေကျွန်တော်တို့ဟိုတခုဟိုရင်ပြတာကတော့မကြသေးခင်ကတော့ဗျာဟိုကျွန်တော်ဆန့်ကျင်ကကျွန်တော်ထပ်ပြီးတနေ့ထပ်တိုးရပါတယ်ဆိုတာလေးတော့ကြားနေရတော့เนาะအဲ့ဒါလေးကတော့ကျွန်တော်သိပြီးတော့ဟိုစိတ်မကောင်းဘူးပေါ့
မြန်မာလူရည်ရဲ့ကြိုးပမ်းမှုအပြင်အမေရိကန်ရဲ့တန်တမာရေးဖိအားပေးမှုတွေကြားမှာမြန်မာနိုင်ငံပြောင်းလဲလာခဲ့တဲ့အခြေအနေကိုသမ္မတအိုဘားမားကနမူနာအဖြစ်ပြောဆိုခဲ့တဲ့အပေါ်မှာအာဏာရပါတီဘိုးကော်မတီဝင်တူဖြစ်တဲ့ဦးလာဆွေကတော့သဘောမတူပါဘူးအခုလိုသမ္မတအိုဘားမားရဲ့ပြောဆိုချက်ဟာအမေရိကန်နိုင်ငံရဲ့လှုပ်ဆောင်ချက်ကြောင့်မြန်မာပြည်ဒီမိုကရေစီဖော်ဆောင်တဲ့သဘောဖြစ်နေတဲ့အတွက်လက်မခံနိုင်ဘူးလို့သူကပြောပါတယ
်သူပြောတာကဟိုပါဟိုပါကသူတို့လှုပ်လို့ပဲပမာပြီးရသူတို့ကဥဆောင်လို့ပမာပြဒီမိုကရေစီအနောက်ကိုရောက်လာတယ်လို့အဲ့ဒါကြီးကတော့နည်းနည်းကြွားတာပေါ့သူကကြွားပြောတာပေါ့ဆက်လို့ပဲရှင်လေကျွန်တော်ကကွက်ကွက်ဒီပစီသွားနေအောင်လေတော့ကျွန်တော်တို့ဘာတပြားတစ်ချက်ထောက်မှတ်ခဲ့တာမဟုတ်ဘူးလေဒီလည်းမထောက်ပြန်သေးပါဘူးအဲ့လိုပေါ့နော်
မြန်မာနိုင်ငံဟာနောက်ကျောင်းပြန်မလှည့်ပဲလက်ရှိဖော်ဆောင်နေတဲ့အပြောင်းလဲအောင်မြင်သွားမယ်ဆိုရင်အမေရိကန်ခေါင်းဆောင်မှုအနေနဲ့တနက်တစ်ချက်မဖောက်ဘဲမဟာမိတ်နိုင်ငံတွေရလိုက်တာဖြစ်ပါလိမ့်မယ်လို့လည်းသမ္မတအိုဘားမားကစစ်တပ်ကတော်မိန်ကုံးမှာပြောဆိုခဲ့တာပါ88မျိုးဆက်ညီညာရေးနဲ့ပွန်လင်းလူမှုဖွဲ့စည်းကခေါင်းဆောင်ပိုင်းတူဖြစ်တဲ့ကိုချင်မီကတော့ဒါဟာထိတွေ့ဆက်ဆံမှုနဲ့ဖိအားပေးမှုတွေကိုတကယ်နဲ့ကျင့်သုံးပြီးတော့မြန်မာရေးပြောင်းလဲမှုကိုအားပေးမဲ့အမေရိကန်နိုင်ငံရဲ့မူဝါဒကိုသမ္မတကရှင်းရှင်းလင်းလင်းပြောလိုက်တာဖြစ်မယ်လို့လည်းသူကမြင်ပါတယ
်ဒါတော့ဗျာလိုအပ်ပါတဲ့နိုင်ငံကြီးတစ်ခုအနေနဲ့ကတော့ကျွန်တော်တို့နားလည်ထားပြီးသားပါအမေရိကန်ဆိုရရဲ့မူဝါဒဟာအလားဆက်ဆံရေးတဲ့လုပ်မယ်ဖိအားလဲပေးမယ်ဆိုတဲ့အဲ့ဒီမူဝါဒကိုဒီနေ့ချိန်ကြီးဆွဲခိုင်းထားတယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ဘက်ကမျက်ချင်ပြစောင့်ကြည့်နေပါတယ်အဲ့တော့ဆိုလိုချင်တဲ့သဘောကကျွန်တော်တို့ပြည်ရဲ့ပြောင်းလဲမှုကိုလုပ်တယ်ဆိုတဲ့နေရာမှာဟိုကျွန်တော်တို့ကအမှန်တမ်းပြောချက်ကြီးဆိုရှင်ဟိုချော့မော်ပြီးပြောနေရတာလည်းဒါလည်းအသိစိတ်ပဲမရှိပါဘူးဖိအားပေးတယ်ဆိုတော့လည်းတိတ်တိတ်ပဲမရှိပါဘူးဒီနှစ်ခွန်းနဲ့ကင်းလို့ပြီးတော့ကိုယ်အသိစိတ်နဲ့ကိုယ်ပြည်ရဲ့ပြောင်းလဲနိုင်ရေးကလည်းအဓိကကျတယ်လို့ကျွန်တော်မြင်ပါတယ
်သမ္မတအိုဘားမားအမေရိကန်သမ္မတဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမှာအာရှကိုအလေးထားတဲ့နိုင်ငံတိုင်းမူဝါဒအောက်မှာမြန်မာနိုင်ငံကိုတိုက်ရိုက်ထိစပ်ဆက်ဆံမှုတွေလုပ်ခဲ့တာပါဒီနောက်အပြောင်းလဲတချို့ဖြစ်ခဲ့တဲ့နောက်အရင်တုန်းကရှိခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့တန်ခတ်ပိတ်ဆို့မှုတွေကိုရှော့ပေးခဲ့ပါတယ်။အိုဘားမားဆွေးရလက်ချက်မှာမြန်မာဆွေးရတဲ့ထိစပ်ဆက်ဆံရေးမှုကိုကျင့်သုံးသလိုတစ်ဖက်မှာလည်းတန်ခတ်ပိတ်ဆို့မှုကိုရှော့ချခဲ့ပေမဲ့ဥပဒေအရတော့ဆက်ထားရှိနေတဲ့အချက်ကိုလက်ခံပြီးတော့အခုသမ္မတအိုဘားမားပြောခဲ့တဲ့စကားကြောင့်မြန်မာနိုင်ငံအတွက်တွန်းအားတွေအများကြီးဖြစ်လာလိမ့်မယ်လို့ယုံကြည်သူကအတိုက်ခံပါတီဖြစ်တဲ့အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်ကပြောခွင့်ရှိသူတဦးထဲမှာပါဝင်တဲ့ဒေါ်နန်းခင်ထွေးမြင့်ဖြစ်ပါတယ်
။အဲကျွန်မကတော့ဟိုတွန်းအားပေးတယ်လို့ပြောရင်ကောင်းမလားရေးလားမြောင်းပေးလုပ်ပေးလိုက်တယ်လို့များပြောရင်ကောင်းမလားမသိပါဘူး။အဲ့တော့ဒီလိုရမယ်လမ်းလမ်းတစ်ခုကသူကအရှိန်နေပြီးတော့ဟိုဥဆောင်ပြီးတော့နော်ဥရင်ညီလာပြောင်းပြီးဝင်တော့ကျွန်မလို့ကျွန်တော်အရှိန်နေဟိုဥဆောင်ပြီးလမ်းလေးပြပေးလိုက်လို့ကျွန်မထင်ပါတယ်အဲ့လိုမြောက်ကိုရီးယားနဲ့ခွာပြီးတော့အမေရိကန်တွေနဲ့ပူးပေါင်းဆောင်ရွက်တယ်ငါလက်ခံသွားလဲဆိုရင်ကျွန်မတို့ဝန်တာရတာပေါ့အဲ့ဆိုကျွန်မတို့ကမြောက်ကိုရီးယားနဲ့ကိုရီးယားမှာလက်ခံတဲ့နိုင်ငံမှမဟုတ်ဘူးကွာကျွန်မတို့လက်မခံဘူးဘယ်စီနိုင်ငံလည်းမဟုတ်ဘူးလေကျွန်တော်တို့အဲ့လိုဆိုတော့အမေရိကန်လိုနိုင်ငံကြီးနဲ့ဆိုလက်ခံပြီးတော့ပူးပေါင်းတယ်ဆိုရင်ကျွန်တော်တို့ဝန်တာရတာပေါ့
သမ္မတဝမ်မဟာတနောက်စနစ်နှစ်ကုန်ပိုင်းတုန်းကမြန်မာနိုင်ငံကိုတမိုင်းဝင်ခီလာရောက်ခဲ့တယ်လို့အဲ့ဒီနောက်ပိုင်းမှာမြန်မာနိုင်ငံကဖွံ့ဖြိုးရေးလုပ်ငန်းတွေအတွက် USAID ကတဆင့်အကူအညီဒေါ်လာများကိုလည်းပေးလာပါတယ်။တစ်ဖက်မှာ American ရင်းနှီးမြှုပ်နှံမှုတွေကိုလည်းတွားရောက်လုပ်ကင်ဖို့ American ဆွေးရနေနေအားပေးဆောင်ရွက်နေကြတာကိုလည်းတွေ့ရပါတယ်ခင်ဗျာ။